Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဗီယိုအမေရိကန်တန်ရဲ2024ခုနှစ်မတ်လ28ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3049လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ရဲ့ရှေ့သတင်းပတ်ပြင်သစ်နိုင်ငံခီးစဉ်အတွင်းယူကရိန်းထောက်ပံ့ကိစ္စတွေကိုပြင်သစ်သမ္မတနဲ့ဆွေးနွေးဖို့ရှိပါတယ်။မရိလန်ပြည်နယ်ဗော်ဒီမိုးမြို့မြခုဒရာပြိုကျမှုမှာဝင်တိုက်တဲ့ကုန်တင်သင်္ဘောရဲ့အချက်အလက်မှတ်တမ်းကိုစေယူပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့အာဏာပိုင်တွေကပြောပါတယ်။ရွန်ဂျာရီအပေါ်အမုန်းစကားနဲ့လှုံ့ဆော်မှုနောက်ကွယ်မှာမြန်မာစစ်တပ်ပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ထောက်ထားတွေကို WIWM ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကထုတ်ပြန်ပါတယ်။
NUG ကိုနိုင်ငံတကာကမထောက်ခံကြဖို့ဗိုလ်ချုပ်မှူးကြီးမြောင်လိုင်းကတိုက်တွန်းလိုက်တဲ့အကြောင်းအမေရိကန်ဆွေရကပေးမဲ့မြန်မာအခုညေပေါ်တုံ့ပြန်ချက်လက်နက်ကြီးကြီးထိမှန်လို့ချိန်မျောဓမ္မတာချေးရွာမီးလောင်ရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုဒီမနက်ခင်းမှနားဆင်ချက်ရပါမယ်။အနောက်နိုင်ငံတွေရုရှားရဲ့နျူကလ িয়ার ဆွေရံပေါ်မှာဆက်လက်မိခိုနေရတဲ့အခြေအနေအိန္ဒိယမှာတောက်သုံးရရရှိရေးအစီအစဉ်ဆတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အေဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငိမ့်ချန်အေးကသတင်းတွေပြောပြပေးမှာပ
ါ။ဗရီကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့လာမယ့်သတင်းပတ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံချိန်မှာယူကရိန်းနဲ့ဂါဇာအရေးကိုအဓိကဆွေးနွေးသွားမယ်လို့ဗရီကန်နိုင်ငံရဲ့ဝန်ကြီးဌာနကမတ်လ29ရက်ဗိုလ်တော်ဦးနဲ့မှာသတင်းထုတ်ပြန်ပါတယ်။ယူကရိန်းအတွက်အထောက်ပံ့နဲ့ဂါဇာမှာပြစ်ခါတွေတိုးမြင့်လာနေတာကိုတားဆီးနေတဲ့ကိစ္စတွေအပါအဝင်တခြားအရေးကြီးကိစ္စတွေကိုဆွေးနွေးသွားမယ်လို့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမေလာကသတင်းတောက်တွေကိုပြောပါတယ်။အစ္စရေးနဲ့ဟားမတ်ကြအမြဲတမ်းပြစ်ရက်ဖို့အတွက်ပြင်သစ်ကထောက်ခံထားပြီးအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ကလည်းမွတ်စလင်ဥပုပ္ပလအတွက်ပြစ်ခတ်ရေးစိတ်တောက်ဆိုတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမကြားသေးခင်ကပဲဗီဒီယိုအနာသုံးမကန့်ကွက်ခဲ့လို့အတည်ပြုနိုင်ခဲ့ပါတယ်။ပြောရေးဆိုခွင့်ရှိသူမက်ထရူးမေလာရဲ့ဗိုလ်တော်နှစ်ကသတင်းတောက်တွေကိုဖိကြားချက်ထဲမှာအစ္စရေးနဲ့ဟားမတ်ကြားကတရားခံပြည်လို့ရေးသဘောတူညီချက်ရဖို့ဖြစ်နိုင်ခြေရှိနေသေးကြောင်းလဲပါဝင်ပါတယ်။ဂါဇာတောင်ပိုင်းအီဂျစ်နယ်စပ်ရာဖာကိုအစ္စရေးဘက်ကအကန့်အသတ်ဆစ်ဆေးလုပ်ရင်ဟားမတ်လက်ကျန်တပ်မှုတွေကိုဖယ်ရှားနိုင်မလားဆိုတဲ့မေးခွန်းကိုလည်းအဲ့ဒီလိုယုံကြည်ထားတယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြန်လည်ဖိကြားခဲ့ပါတယ်ခင်ဗျာ။အစ္စရေးနိုင်ငံတောင်ပိုင်းကိုအောက်တိုဘာ9ရက်ကဝင်တိုက်ခဲ့တဲ့ပါလက်စတိုင်းအဖွဲ့ဟားမတ်နဲ့ဆက်နွယ်နေတဲ့ရမငွေရှာဖွေရေးကွန်ရက်တစ်ခုကိုအမေရိကန်နဲ့ဗြိတိန်တို့ကပိတ်ဆို့အရေးယူလိုက်တယ်လို့အမေရိကန်ဗန္ဒယားဗနာယီဌာနကဗိုလ်တော်နေမှာကြီးညာပါတယ်နှစ်နိုင်ငံလုံးကအကြမ်းဖက်အဖွဲ့ပြတ်သတ်မှတ်ထားတဲ့ဟားမတ်အဖွဲ့အတွက်ရမငွေရှာဖွေပေးနေတဲ့ဂါဇာနောင်းအမည်နဲ့အဖွဲ့အစည်းကိုအဓိကပြစ်မှတ်ထားအရေးယူခဲ့တာပါဗနာယီဌာနအနေနဲ့ဟားမတ်အဖွဲ့ထံတရက်ငွေလွှဲဖို့ကြိုးပမ်းတဲ့အွန်လိုင်းရမငွေရှာဖွေလှုပ်ရှားမှုတွေပါဝင်အကြမ်းဖက်လုပ်ငန်းတွေကိုငွေကြေးထောက်ပံ့နိုင်နေတာကိုဆက်လက်တားဆီးပိတ်ပင်သွားမယ်လို့ဗနာယီဝန်ကြီးဌာနရဲ့လက်ထောက်အတွင်းမှလက်ထောက်ဝန်ကြီး Brian Nelson ကထုတ်ပြန်ချက်ထဲမှာပြောပါတယ်ဒီလှုပ်ဆောင်ချက်ကိုဗြိတိန်နိုင်ငံရဲ့ဌာနပိတ်ဆို့အရေးယူမှုအကောင့်ထယ်ဖော်ရေးဆိုင်ရာရုံးနဲ့ပူးပေါင်းဆောင်ရွက်နေပြီးဒီတူညီတဲ့ပြစ်မှတ်တွေကိုပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်နေတယ်လို့လည်းထုတ်ပြန်ကြေမှာဖော်ပြထားပါတယ်ခင်ဗျာ။ American Maryland ပြည်နယ်ဘော်တီမိုးမြို့ကအရေးပါတဲ့မြစ်ဖြတ်တံတားပြိုကျမှုမှာဝင်တိုက်ခဲ့တဲ့ကုန်တင်သင်္ဘောရဲ့ Black Box လို့ခေါ်တဲ့ data မှတ်တမ်းကိုဆယ်ယူရရှိခဲ့ကြောင်းစုံစမ်းစစ်ဆေးမှုတွေကဗိုလ်တော်မှုမှာပြောပါတယ်။ဒီလိုရရှိခဲ့လို့ကုန်တင်သင်္ဘောဟာစိတ်ကန်းကထွက်ခွာပြီးမကြမဲ့တရားကိုဝင်မတိုက်ခင်ဘာကြောင့်လျှက်စစ်တအားပြတ်တောက်သွားလဲဆိုတဲ့မေးခွန်းကိုသိနိုင်မှုမျှော်လင့်ကြောင်းအမေရိကန်တရုတ်ပို့ဆောင်ရေးဘေကင်းဘုတ်အဖွဲ့ကပြောပါတယ်။စုံစမ်းစစ်ဆေးသူတွေဟာသမောအမှုတွမ်းတွေကိုလည်းတွစ်ဆုံမေးမြန်းမှုစီစဉ်နေရဆိုပါတယ်။စင်ကာပူအလံလွှင့်လှူထားတဲ့ဒါလီအမည်နဲ့အဲ့ဒီကုန်တင်သမောဟာသီရိလာလင်္ကာနိုင်ငံကိုဥတီထွက်ခွာလာချိန်ဖရန်စစ်စကော့ခီးအမည်နဲ့တမိုင်ခွဲကျော်ရှီလျားတဲ့အဲ့ဒီမြေကူးတရားကြီးရဲ့ပင်မတောက်တိုင်တစ်ခုထဲကတစ်ခုကိုဝင်တိုက်ခဲ့တာပါ။ဝင်းမတိုက်ခင်အချိန်ပိုင်းကလေးမှာသင်္ဘောကနေအရေးပေါ်မေဒီအချက်ပြသတိပေးနိုင်ခဲ့လို့တရားအစွန်တစ်ဖက်တစ်ချက်မှာနောက်ထပ်မော်တော်ယာဉ်တွေဖြတ်တန်းမမောင်းနေနိုင်အောင်ရဲနဲ့တပ်ပို့ဆောင်ရေးတာဝန်ရှိသူတွေကတားဆီးနိုင်ခဲ့ပါတယ်။လက်ရှိမှာတော့မြစ်ထဲကိုပြုတ်ကျခဲ့တဲ့လုံသမား6ရောက်ရဲ့ရုပ်လောင်းတွေကိုတော့ဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်ခင်ဗျာ
။ကန်တဲ့မနက်ဖြန်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်တို့နဲ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ 2019ခုနှစ်တုန်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့ဆိုပြီးဆွဆွဲခံရတဲ့ရခိုင်မြောက်ပိုင်းကနေမြေရှင်းလင်းတိုင်ငင်ကလေးကရိုဟင်ဂျာတွေအပေါ်မုန်းစကားတွေဖြန့်ချီနေပြီးအဲ့ဒီလိုလှုပ်ဆောင်နေတဲ့ Facebook လူမှုကွန်ရက်စာမျက်နှာဒါဇင်နဲ့ချီရဲ့နောက်ကွယ်မှာမြန်မာစစ်တပ်ပါဝင်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။မုန်းစကားလှုပ်ဆော်မှုတွေကိုမြန်မာစစ်တပ်ကလျှို့ဝှက်ကြိုးကင်ခဲ့တာကိုရှင်းလင်းတဲ့အထောက်အထားတွေတွေ့ရှိရကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်ရာ IIMM ကပြောပါတယ်။လိလာချက်အရအများစုမှာစစ်တပ်နဲ့အပြစ်မှန်းကြည့်ရင်လုံးဝဆက်ဆက်မှုမရှိတဲ့ထင်ရှားကြွကြားသူတွေရဲ့ပေါ့သတင်းတွေတင်ဆက်တဲ့စာမျက်နှာတွေကနေနောက်ကွယ်မှာစစ်တပ်ကိုရဲ့အဖြစ်ချိတ်ဆက်နေတာတွေ့ရှိရကြောင်းဖော်ထုတ်တွေ့ရှိရတယ်လို့စစ်ကန်စာထဲမှာဖော်ပြထားပါတယ်။အဲ့ဒီစာမျက်နှာတွေကြားချိတ်ဆက်နေကြတဲ့ကိုဖော်ထုတ်တွေ့ရှိထားပြီးစာမျက်နှာဖန်တီးသူတွေစီမံခန့်ခဲသူတွေနဲ့တိဖြတ်သူတွေအသုံးပြုတဲ့ Internet IP လိပ်စာတွေဟာမြန်မာစစ်တပ်အသုံးပြုတဲ့ IP လိပ်စာတွေနဲ့တူညီနေတာကိုတွေ့ရကြောင်း IIMM ကပြောပါတယ်စစ်တပ်ဟာရ ेंजर လူနည်းစုတွေကိုအကြောက်တရားနဲ့မုန်းတိမှုဖြစ်စေဖို့ရည်ရွယ်ပြီးစနစ်တကျညှိနှိုင်းတဲ့ပုံစံနဲ့ဖြန့်ကျက်လှုပ်ဆောင်ခဲ့တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ခင်ဗျာမဖြစ်မနေစစ်မှုထမ်းရမယ့်စစ်မှုတန်းဥပဒေနဲ့ပထမဆုံးခေါ်ယူမဲ့အပတ်စဉ်ထဲမှာကိုယ်သဘောဆန္ဒနဲ့ volunteer ဝင်ရောက်သူတွေသာပါဝင်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဗိုလ်ထုတ်ပြန်မှာပြောလိုက်ပါတယ်
volunteer တွေပဲတက်နေတယ်သူကိုယ်တိုင်ဆန္ဒပြုတဲ့လူတွေတက်နေတယ်လူကြီးဘယ်လောက်ရှိလဲဘယ်လောက်တက်ကြွလဲဆိုတော့ကျွန်တော
်လက်တွေ့နေတော့နေပြည်တော်မှာကျင်းပတဲ့မလ29ရက်86နှစ်မြောက်တက်မတော်နေ့အခမ်းအနားမှာသတင်းတောက်တွေကိုစစ်မှုထမ်းဥပဒေကြောင့်စိုးရိမ်နေတဲ့လူငယ်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာပါစစ်မှုထမ်းဥပဒေကြောင့်ငွေကြေးနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလဲတချို့အချက်တွေကပုံကြီးချက်ပြောဆိုတာဖြစ်ပေမဲ့မီဒီယာတွေမှာဖော်ပြတဲ့တချို့အချက်တွေကတော့မှန်ကန်ကြောင်းလဲစစ်ကောင်စီပြောခွင့်ရကဝန်ခံခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးပြည်သူစစ်မှုထမ်းဘုတ်အဖွဲ့အပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေကထိမ့်ပေးနေတယ်လို့လည်းမီဒီယာကိုဖြေကြားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးထူးကိုယ်စားလှယ် Tom Andrews ကတော့အနာသိစစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုအသက်သွင်းဖို့ကြိုးပမ်းပြီးနိုင်ငံတော်ဝန်ကရပ်သားတွေကိုထိခိုက်စေတဲ့အထက်မှလူသူစုဆောင်တဲ့ပုံစံလုပ်ဖို့ကြိုးစားနေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကတည်းကကုလသမဂ္ဂလူခွင့်ဆိုင်ရာမှာမင်းကြီးချုပ်ရဲ့တရားဝင် website မှာထုတ်ပြန်တဲ့ထဲမှာသတိပေးထားပါတယ်ခင်ဗျာ။မနစ်တုန်းကမျိုးသမီးကပဖလားဘောလုံးပြိုင်ပွဲမှာဗိုလ်ဆွဲခဲ့တဲ့စပိန်အသင်းသူဂျန်နီဟာမိုဆိုကိုစုပေးပွဲမှာအတင်းအကျပ်နမ်းခဲ့တယ်ဆိုပြီးဆွဆွဲခံထားရတဲ့စပိန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းလူဝီရူဗီလက်စ်ကိုစပိန်တရားရုံးချုပ်အစိုးရရှေ့နေကထောင်ဒဏ်2နှစ်ခွဲထိကြာခံစေဖို့ဆွဲချက်တင်ထားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။အစိုးရတရားစွဲရှေ့နေမာသာဒူရန်တစ်ကရူဗီလက်စ်ကိုလိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်ပြီးမှသူ့လုပ်ရက်အတွက်အချက်ကင်မှုအဲ့ဒီအမှုနှစ်ခုအတွက်တနည်းနဲ့တနည်းခွဲထောင်ဒဏ်အသီးသီးချမှတ်နိုင်မယ်ပြစ်မှုတွေနဲ့ဆွဲချက်တင်ထားတာပါ။ဟာမိုဆိုနဲ့သူ့ရဲ့အသင်းဘော်တွေကတော့ဒီလုပ်ရက်ဟာမလိုလားအပ်ပဲမလျော်ကန်တဲ့လုပ်ရက်ဖြစ်ဆွဆွဲထားပေမဲ့ Ruby Lakers တို့တားဟာနှစ်ဦးသဘောတူကြီးကြီးပြူးနဲ့နိုင်ခဲ့တာလို့အမှားယွင်းမလုပ်ခဲ့ဘူးလို့ညှင်းဆိုထားပါတယ်။အစိုးရရှင်းရဲ့ဆွဆွဲချက်ထဲမှာမြို့သမီးလယ်ဝဲစဉ်နိပြဟောင်းအသင်းရဲ့လက်ရှိအားကစားဒါရိုက်တာနဲ့အဖွဲ့ချုပ်ဈေးကွက်ရှာဖွေရေးအကြီးအကဲတို့ကလည်းဟာမိုဆိုအနေနဲ့အနန်းကိုကြီးပြူးလက်ခံခဲ့ကြောင်းပြောဖို့အတင်းအကျပ်လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲထားပါတယ်။သူတို့သုံးစလုံးကတော့တရားဝင်ရှေ့မောက်မှာမှောင်ရမှုတစုံတရာမလုပ်ခဲ့ကြောင်းညှင်းဆိုထားပါတယ်ခင်ဗျာ
ကိုငင်းချင်းအေးပါရှင်အခုတော့မြန်မာဆရာသတင်းဆောင်မတွေကိုနားဆင်ချက်ရအောင်ပါဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH2 ကိုနိုင်ငံတကာကအားပေးထောက်ခံတာမဟုတ်ဖို့အာဏာသိမ်းမြန်မာစစ်ကောင်စီကတိုက်တွန်းတောင်းဆိုပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာလူမျိုးရေးဘန်းပြပြီးနောက်ွယ်မှာမူရစေလောင်းကစားနဲ့တရားစာတတွေခိုးထုတ်ယူနေတဲ့အဖွဲ့တွေဖြစ်တယ်လို့လည်းဆွဆွဲပြောဆိုပါတယ်။ဒီအပေါ်တုံ့ပြန်ချက်တွေကိုစူးစီးပြီးရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
မတ်လ29ရက်နေ့မှာကြောက်တဲ့86နှစ်မြောက်တမတော်နေ့ခန္ဓာကိုနေပြည်တော်မှာညနေ9:00ခွဲကစပြီးတော့ကျင်းပတာပါ။အဲဒီခန္ဓာမှာပဲစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH2 ဟာအကြမ်းဖက်အလုပ်တွေလုပ်နေသူတွေဖြစ်တယ်ဆိုပြီးတော့နိုင်ငံတကာကအားပေးထောက်ခံတာမလုပ်ဖို့ဆိုပြီးတော့ပြောဆိုတိုက်တွန်းပါတယ
်။နိုင်ငံတကာအသံဝန်းအနေနဲ့လည်း CRPH, NUG, PDF နဲ့ NLD အစိုးရအများရဲ့အကြမ်းဖက်လုပ်ရတွေကိုအားပေးထောက်ခံမှုမပြုသင့်တယ်လို့ပြည်ညာရေးကဏ္ဍကိုရွေးချယ်ချင်းချင်းဖြည့်ဆည်းနေတဲ့အကြမ်းဖက်တိုက်ခိုက်မှုများကိုလည်းစန့်ကျင်ရှုတ်ချဖို့လိုအကြောင်းပြောကြားလိုတယ်
NUG ဝကြီးချုပ်ယုံပြောခွင့်ရသူဦးနေဖုံးလက်ကတော့စစ်ကောင်းဆောင်ရဲ့နိုင်ငံတကာကိုတောင်းဆိုမှုဟာအရာထင်မှားမဟုတ်ဘူးလို့ပြန်လည်တုံ့ပြန်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်တော်စုလွှတ်တော်ကုစားပြုကော်မတီ CRPH တို့ဟာတရားဝင်အစုအဖွဲ့အနေနဲ့ရပ်တည်နေတာဖြစ်တယ်ဆိုပြီးတော့ပြန်လည်ခြေပပါတယ
် CRPH ဆိုတာကပြောရရင်တော့မြန်မာနိုင်ငံရဲ့လွှတ်တော်ဖြစ်ပါတယ်NUG ဆိုတာလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပါတယ်တရားဝင်လွှတ်တော်နဲ့တရားဝင်အစိုးရကိုမထောက်ခံပါနဲ့ဆိုပြီးတော့ဘာမှတရားဝင်မှုမရှိတဲ့အကြမ်းဖက်အစ်စ်ခေါင်းဆောင်ကနေဒါပြောတယ်လို့ပဲဒီလိုပဲဒါတို့ကတော့ပြောရမှာပါပဲအဲ့တော့ဖက်စစ်ကိုတစ်ချိန်တစ်ခါတုန်းကကျွန်တော်တို့တိုင်းသားပြည်သူလူထုတွေအားလုံးစူးစီးရွှေဆောင်နဲ့ကျွန်တော်တို့တော်လှန်တိုက်ထုတ်နိုင်ခဲ့တယ်လို့ပဲလက်ရှိဟာလည်းပဲဒါခေတ်သစ်ဖက်စစ်တော်လှန်ရေးဆင်နွှဲနေတယ်လို့ပဲပြောရမှာပဲနော်
ဒီနေ့တက်မတော်နေဆေးပြအခမ်းအနားကိုပုံမှန်နှစ်တွေလို့မဟုတ်ဘဲနဲ့ညနေပိုင်းမှာကျင်းပတာပါ။တုံးသက်သူတွေကတော့ဒါဟာလုံခြုံရေးအရာပြောင်းလဲကျင်းပတာဖြစ်နိုင်တယ်လို့ယူဆပါတယ်။စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးကြောင့်မဟုတ်ဘဲနဲ့ရာသီဥတုကြောင့်ညနေပိုင်းမှာကျင်းပတာဖြစ်တယ်ဆိုပြီးတော့ပြန်လဲတုံ့ပြန်ပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့အရင်နှစ်တွေကလိုမျိုးဆေးပြပွဲမှာစစ်လက်နက်ပစ္စည်းတွေထုတ်ဖော်ပြသတာမရှိသလိုဆေးပြစစ်သည်အင်အားဟာလည်းမနှစ်ကနဲ့ရှင်တော့ယောင်းနေလာပါတယ်။နိုင်ငံရေးဆေးလီလာတုံ့သက်သူဦးတန်းစိုးနိုင်ကတော့ဆေးပြခန္ဓာဟာအဖြစ်သဘောကျင်းပလိုက်တဲ့ပုံရတယ်လို့တုံ့သက်ပါတယ
်။လူအင်အားရရောနောက်ပြီးတော့တပ်ဖွဲ့တွေအင်အားရရောခါတိုင်းကတော့ဒုံးပစ္စည်းတွေတော်တော်များများကိုကျွန်တော်တွေ့တတ်တာပေါ့။အခုကတော့အဲ့ဒီဒုံးပစ္စည်းတော်တော်များများလည်းပါမလာတော့ဘူး။အစင်လာရမကျင်းပလို့မဖြစ်လို့သူအားနေကြောင်းပေါ်ပြရမှာစိုးတဲ့အတွက်ဒီလိုညနေပိုင်းကိုရွေးပြီးတော့ကျင်းပတာများလားဆိုကျွန်တော်တော့စဉ်းစားကြည့်မိပ
ါဆေးပြအင်အား 8,000 ထက်မနည်းနဲ့အချင်းယုံကျင်းပခဲ့တဲ့ဒီခန်းနာမှာအမျိုးသမီးစစ်တီအင်အားအများပြားကိုအသုံးပြုခဲ့တယ်လို့ပဲလုံညိုကြီးစီးတဲ့မှာလည်းအမျိုးသမီးလုံညိုကြီးအများပြားအသုံးပြုလာတာကိုတွေ့ရပါတယ်စစ်ကောင်းဆောင်ရဲ့မိကုန်းနဲ့မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဝေဖန်ဆွဆွဲတာတွေလုပ်ပါတယ်တိုင်းသားလက်နက်ကိုင်ဖွဲ့တွေဟာလူမျိုးရေးပန်းပြပြီးတော့နောက်ွယ်မှာလူသစ်စုဆောင်းတာတွေအရှိန်မြင့်နေတယ်လို့ဘိန်းမူရစီဝါနဲ့တရားစားတာတွေကိုခိုးထုတ်ရောင်းချနေတဲ့အနေအကြီးတဲ့ဖွဲ့တွေဆူပြီးတော့တုံ့နှုံဆွဆွဲပါတယ်ဒီပေါ်မှာဦးတန်းစုနိုင်ကသူ့ရဲ့မြင်ကိုခုလိုတုံ့ပြန်ပါတယ
်တိုင်းသားဒီသားတွေမှာမှန်မဲ့မြရှာတတူတရားစားတတူခေါ်ကြရင်းတော့ကျွန်တော်တို့ပြုံးမပြောခင်လာစိုက်တာသူတစ်ဖြင့်ဖားကန့်ဆိုလို့ရှိရင်ပုံမီကြီးရဲ့ဉာဏ်ရမျိုးစုံနဲ့တောင်းနေဖြိုးပြီးတော့တိုင်းပြည်ရဲ့တရားစားတတူသူ့ပေါ်နေတာအဲ့ဒါတွေကတိုင်းသားတွေကြီးကမဟုတ်ပါဘူးစစ်ကောင်စီဖွဲ့ဝင်အပါအဝင်စစ်ကောင်ဆောင်အများစုကအုပ်ဆိုးနေတဲ့တပ်တန်းတစ်ချောင်းလုံးစစ်ကောင်စီရဲ့ဆက်ဆက်တော့ပုံနေတွေဖွင့်ထားတဲ့ပုံနေတွေနဲ့အဲ့ဒီတရားစားတွေလူပြည့်နေတာစစ်ကောင်စီအဲ့ဒီမှာအကျိုးစီအများဆုံးကတော့တပ်မတော်ရဲ့ဥပိုင်ပုံနေရဲ့ဒုခရိုနီပုံနေကြီးတွေပဲဖြစ်ပါစေ
စစ်ကောင်စီကအသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေနဲ့အရန်တပ်ဥပဒေတို့ဟာကာကွယ်ရေးအင်အားအထိုက်အယှက်မြင့်တက်လာဖို့ရည်ရွယ်ကြောင်းနဲ့ပြည်သူ့စစ်မဟာဗျူဟာကိုအကောင့်ထည့်ဖော်ဖို့ဒေသကာကွယ်ရေးအတွက်ဒီဥပဒေတွေကိုပြဋ္ဌာန်းလာလို့စစ်ကောင်ဆောင်ကသူ့ရဲ့မိကုံးမှာထည့်ပြောပါရယ်ပြည်သူ့စစ်မှုထမ်းဥပဒေကိုမဖြစ်မနေအကောင့်ထည့်ဖော်မယ်လို့လည်းစစ်ကောင်ဆောင်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကပြောပါရယ်မြန်မာနိုင်ငံမှာဖက်စစ်ဂျပန်တွေကိုဒီပီလုံတိုင်းတာနဲ့တော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ29ရက်နေ့ကိုဆွဲပြီးတော့ဖက်စစ်တော်လှန်ရေးနေ့ဖြစ်နေမူလကနှစ်ဆင့်တတ်မှတ်ပါတယ်။1955ခုနှစ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်ကတပ်မတော်နေအဖြစ်ပါပူးတွဲသုံးဖို့အစိုးပြုခဲ့တဲ့နောက်တပ်တွင်းခန်းနာတွေမှာတပ်မတော်နေဆိုပြီးတော့သုံးပါတယ်။1980ခုနှစ်နှောင်းပိုင်းကာလတွေမှာတော့နိုင်ငံတော်အဆင့်ခန်းနာတွေမှာပါတပ်မတော်နေဖြစ်နေပြောင်းလဲခေါ်ဝေါ်လာပါတယ်။ဒါပေမဲ့လို့ဒီဖက်စစ်ကိုတော်လှန်တဲ့နေရာမှာစစ်တပ်တစ်ခုလည်းမဟုတ်ဘဲနဲ့နိုင်ငံရေးအင်အားစုတွေရောပြည်သူတရလုံးကပါပါဝင်ခဲ့ရမလို့တက်မတော်နေဆိုတဲ့တတ်မှတ်ခေါ်ဝေါ်မှုကိုခစ်ဆက်ဆက်နိုင်ငံရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေကလက်မခံပါဘူး။သူတို့ကတော့ဒီဖက်စစ်တော်လှန်ရေးနေ့အဖြစ်ပဲဒီနေ့တိုင်သုံးဆွဲတတ်မှတ်ကျင်းပကြပါရခင်ဗျာ။ကျွန်တော်တားညို့ပါ
ခုတော့ American ရန်ပုံငွေကို NUG ဘက်ကဘယ်လိုစီမံခန့်ခွဲမလဲဆိုတာကိုပြောပြပေးမှာပါ American အစိုးရကပေးမဲ့ budget ငွေချက်ချင်းရဖို့မရှိသေးပေမဲ့ရတဲ့အချိန်မှာຫນွေဦးတော်လှန်ရေးအတွက်အကျိုးရှိအောင်သုံးဆွဲမှာဖြစ်တယ်လို့ NUG ဒုတိယနိုင်ငံခြားရေးဝန်ကြီးက VOE ကိုပြောပါတယ်NUG, NUCC နဲ့တရင်သားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြမဒီမိုကရေစီရေးကိုကူညီမဲ့ Burma Aid ကို NDAA ရဲ့နောက်ဆက်တွဲအဖြစ် American လွှတ်တော်မှာ2023ခုနှစ်ကပြတ်ထန့်ပြီးတဲ့နောက်2024ခုနှစ်အတွက်မြမဆန်ရဘတ်ဂျက်ငွေကိုဒေါ်လာ120သန်းထက်မနည်းသုံးဆွဲဖို့ပြီးခဲ့တဲ့သတင်းဗတ်ကုံမှာ American ကသတ်မှတ်လိုက်တာဖြစ်ပါတယ်သက်ဆိုင်သူတွေဘက်ကဒီငွေတွေကိုဘလို့သုံးဆွဲခွင့်ရမလဲဆိုတဲ့နောက်ဆုံးအခြေအနေတွေကိုမိုင်းရင်ချင်းနိုင်ငံကမေးမြန်းတိဆက်ထားပါတယ်ရှင် 2024ခုနှစ်အမေရိကန်ဆိုရအသုံးစရိတ်ရဲ့စီးပွားရေးအကူအညီပေးမှုရန်ပုံငွေဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာအတွက်ဒေါ်လာ120သန်းထက်မနည်းစရာလို့သတ်မှတ်ပြထန်းလိုက်တာပါ။အဲ့ဒီဘတ်ဂျက်ထဲမှာခေါင်းစဉ်အလိုက်ခွဲဝေသုံးဆွဲဖို့သတ်မှတ်ထားတာဟာအတော်လေးကြဲကြဲပြင်းပြင်းရှိတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးက VOA ကိုပြောပါရစေ။လက်ရှိမှာတော့မြန်မာအတွက်ဒေါ်လာ120သန်းကိုဘယ်လိုပုံစံနဲ့ဘယ်အဖွဲ့အစည်းကနေတဆင့်အမေရိကန်ဆိုရကခွဲဝေပေးမလဲဆိုတာမသိကြရသေးဘူးလို့ဆိုပါရယ် NUG ကတော့ဘတ်ဂျက်ငွေကိုချက်ချင်းရနိုင်တဲ့အခြေအနေမျိုးမရှိသေးပေမဲ့ရလာတဲ့အချိန်မှာတော့ဒေါ်လာရေးအတွက်အကျိုးရှိအောင်အသုံးပြုသွားမယ်လို့ဝန်ကြီးဦးမိုးစောဦးက VOA ကိုပြောပါရယ်
အဲ့ဒါညီညီဆိုတာအနေနဲ့ကလည်းကျွန်တော်တို့လိုအပ်တဲ့အကူအညီအားလုံးကိုဟိုတက်ဆိုင်ရာအဖွဲ့အစည်းများကလည်းကျွန်တော်တို့ဒါတင်ပြထားပြီးသားဖြစ်တယ်အဲ့တော့ကျွန်တော်တို့ပဲဖိစားဆိုလို့ရှိရင်ဘလို့အကူအညီတွေလိုတယ်ဆိုတာကိုကျွန်တော်တို့ပြထားပြီးသားပေါ့လေအဲ့တော့အခုဒီနှစ်အတွက်သတ်မှတ်ပြထားချက်ကတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့6လလောက်တော့နောက်ကျနေပြီပေါ့လေအဲ့တော့တက်ဆိုင်ရာဒီအမေရိကန်ဆိုရရဲ့အကူအညီပေးမဲ့အဖွဲ့အစည်းတွေအနေနဲ့ကလည်းအဲသူတို့လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအစီအစဉ်တွေချမှတ်တာတို့တိုင်းနိုင်တိုင်းပင်တို့ဒါမျိုးတွေလည်းဆောင်ရွက်ရမှာရှိနိုင်တယ်ပေါ့လေအဲ့တော့ကျွန်တော်အနေနဲ့ပြောချင်တာတော့ဒီလိုမျိုးအကူအညီတွေကိုတတ်မှတ်လိုက်တယ်ဥပဒေအားဖြင့်တော့ပြထားလိုက်တယ်ဆိုပေမဲ့လို့လည်းအကူအညီတွေကတော့ချက်ချင်းပေါ့နော်ရောက်ရှိလာမယ်လို့တော့ကျွန်တော်တို့မျှော်လင့်လို့မရသေးဘူးအဲ့တော့ဒီကြားထဲမှာတော့ကျွန်တော်တို့အနေနဲ့ပေါ့လေသက်ဆိုင်တောင်မရှိသူများသက်ဆိုင်အဖွဲ့အစည်းများနဲ့လည်းကျွန်တော်တို့ရဲ့တောင်မရှိတဲ့ဝန်ကြီးဌာနများနဲ့အတိုင်းအတာညှိနှိုင်းပြီးတော့ကျွန်တော်တို့တော်လှန်ရေးအတွက်ပေါ့လေဟိုအထောက်အပံ့ပြအောင်အကူအညီရရှိအောင်ကျွန်တော်တို့ပြည်သူလူထုအတွက်ကျွန်တော်တို့အရသာတွေအတွက်အထောက်အပံ့အကူအညီရရှိအောင်ကြိုးစားသွားမယ်လို့တော့ပြောလို့ရပါတယ်ခင်ဗျာ
မြန်မာအတွက်သုံးမဲ့ဒေါ်လာ120သန်းထဲမှနေပမာဏကိုဘယ်လိုခွဲဝေအသုံးပြုရမလဲဆိုတာကိုတော့အထက်လွှတ်တော်ဘတ်ဂျက်ခွဲဝေရေးကော်မတီမှအသေးစိတ်ပြဋ္ဌာန်းထားတာနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Los Angeles မြန်မာလှုပ်ရှားမှုအဖွဲ့တာဝန်ခံ James ရွှေက VOA ကိုပြောပါတယ
် Senate Appropriations Committee ဘော Senate Budget ချရတဲ့ကော်မတီရဲ့သူတို့ report ထဲမှာကျွန်တော်တို့တွေ့တာတော့နော်ဒီယူရီးယားနဲ့ဟိုအိန္ဒိယနေပြီးတော့ဒီ cross border program ဆိုပြအဲ့နေစားဖြတ်ကျော်ပေးဟိုပေးတဲ့ humanitarian assistance တွေက85သန်းပြเนาะပြီးတော့ governance and federalism programs เนาะ including at the local and state levels အဲ့ဒါကြတော့ကျွန်တော်တို့ကဒီအစိုးရเนาะအုပ်ချုပ်ရေးပိုင်း administration နဲ့ now governance for เนาะသူတို့ဒီလိုအုပ်ချုပ်ရေးပိုင်းနေမှာသူတို့သင်တန်းတွေပဲပေးဖို့ပေါ့နော်အဲ့ဒီအတွက်ကို10 million တင်မှုကျူးလွန်ထားတဲ့အထောက်အထားတွေကိုစုဆောင်းမှုအတွက်ကဆိုပြီးတော့ 7 million เนาะရိုဟင်ဂျာတွေအတွက်အဲ့ဒီလိုဝန်ဆောင်မှုပေါ့လေအဲ့ဒီအတွက်က 1 million ပဲလူတို့သိစေနိုင်တဲ့ကိစ္စမျိုးမဟုတ်တဲ့အကူအညီပေါ့နော်ပြီးတော့မှအဲ့လိုဟိုလုပ်ငန်းအစိုးဟိုတွတ်ကျင်မှုလုပ်ငန်းဆိုင်ရာအကူအညီတွေအတွက်က25သန်းအင်းနိုင်ငံရေးအကျဉ်းသားတွေအဟောင်းတွေအတွက်က 1.5 million ဒီစက္ကစစစ်တပ်ကထွက်ပြေးလာတဲ့အဲဒီဟိုစစ်တပ် CDM တွေအတွက်က 1.5 million ပေါ့အဲ့ဒါတွေပေါင်းလိုက်ရင် 121 million ရှိတယ်ဗျအဲ့တော့အဲ့ဒါကတော့စနစ်ကယာတာထတာပေါ့လေနော်သူတို့ပေးနေကြပုံစံက USAID ကပတ်စံဟိုသူတို့ USAID partner လို့ခေါ်တဲ့အဲ့ဒီလိုဟိုသူတို့ ਨੇ track record ချီးပြီးသားပေါ့ဗျာလုပ်နေတာကြာတဲ့အဖွဲ့အစည်းတွေသူတို့ယုံကြည်တဲ့အဖွဲ့အစည်းတွေဥပမာဆိုရင် UN တို့လို့တို့ချင်းဒီလို Catholic Relief Services တို့လို့အဲ့ဒါမျိုးအဖွဲ့အစည်းတွေကိုပဲသူတို့ကပေးပါဗျာအဲ့တော့အဲ့ဒါပထမတစ်ဆင့်ပေါ့နော်ဒုတိယတစ်ဆင့်ကျတော့အဲ့ဒီအဖွဲ့အစည်းတွေလက်အောက်မှာသူတို့ implementation partner ဆိုပြီးတော့အဲ့လို local NGO တွေ CSO တွေရှိတယ်ကြားထဲမှာဟိုကဒီဟို administration cost တွေရှိမှာပေါ့နော်အဲ့တော့ထုံးစံအတိုင်းဆိုလို့ရှိရင်တော့55ရာခိုင်နှုန်းလောက်က administration cost တွေသွားပြီးတော့အောက်ကို55ရာခိုင်နှုန်းလောက်ပဲရောက်ဖို့အလားအလာရှိတယ်ဗ
ျ။ဘာမာအက်အရာပေးမဲ့အားသာချက်ကတော့ American အစိုးရလက်အောက်ခံ agency တွေအနေနဲ့ NUG အစိုးရ
NUCC တို့ကိုဘေးဖယ်ထားလို့မရတဲ့အပြင်ဘတ်ဂျက်ခွဲဝေရေးမှာသူတို့အကြံပြုချက်တွေအရေးပါလာမှာဖြစ်တယ်လို့ James ရွှေကပြောပါတယ်။အခုလို American ဆိုရကမြန်မာຫນွေဦးဒေါ်လာရေးမှာဥဆောင်နေတဲ့အဖွဲ့အစည်းတွေကိုငွေကြေးအရတရားဝင်ထောက်ပံ့မဲ့ကိစ္စအပေါ်မှာတော့စစ်ကောင်စီကသဘောထားတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်။
စီရင်တဲ့တပုတ်ကိုတင်ပြလိုပါတယ်။မလ29ရက်ညနေပိုင်းလောက်ကစစ်ကောင်စီတပ်တွေပြစ်လိုက်တဲ့လက်နက်ကြီးကြီးချက်ရောက်ပောက်ခွဲတာကြောင့်မွန်ကီရင်နယ်ဆက်ချမ်းမြိုမြို့နယ်ဓမ္မတခြေရွာမှာနေအိမ်တွေမိလောင်ခဲ့တယ်လို့သိရပါတယ်။ဓမ္မတခြေရွာဟာအင်းကြီးတထောင်ဝန်းကျင်ရှိပြီးနေအတော်များများလောင်ကျွမ်းခဲ့တာလို့ဒေသခံတို့ကပြောပါတယ်။အနည်းဝန်းကျင်ဒေသတွေမှာလည်းစီရင်အခြေအနေတင်းမာမှုတွေရှိနေတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်တွေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်မွန်ကရင်နယ်ဆက်ကျယ်မျောမြို့နယ်တဲကအင်ဂျီတထောင်ဝန်းကျင်လောက်ရှိတဲ့ဓမ္မတကျေးရွာမှာအင်ဂျီ300လောက်မီးလောင်ကျွမ်းနေတယ်လို့ရွာကန်တွေက VOA ကိုပြောပါတယ်။မတ်လ29ရက်ညနေ4နာရီလောက်ကစတင်လောင်ကျွမ်းတာလို့ဓမ္မတရွာကန်တဦးက VOA ကိုပြောပါတယ်
ပြေးရင်းကတော့မင်းတို့တားမစချပါတော့တော်တော်ဖြတ်နေမယ်ကိုကြီးလို့အမှုသိကောင်းပေါ့မင်းမပြောဘူးလာတာသိမယ်
ဒီမှာမီးတွေအသေးလောင်ကျွမ်းနေပါတယ်မီးလောင်တာရွာတဝက်လောက်ကုန်နေပါပြီလာကူကြပါဦးမီးတွေကလောင်ကျွမ်းနေတော့မငြိမ့်သေးဘူးလက်နေကြီးကြတာလေရင်ဘုံးလာကျဲတာမသိဘူးမမြင်ရဘူးမီးသက်ကားတွေကလည်းသူတို့လာခွင့်မပြုပါဘူးမော်လမြိုင်ကနေမီးသက်ကားပေးမလာဘူးလေမီးသက်ကားကကော်ဘိန်းကော့ပေါက်ဘက်ကလာခွင့်ပြုတယ်မီးလောင်တာနေအိမ်တွေမရေတွက်နိုင်တော့ဘူးရွာရဲ့အိမ်ကြီးတဝက်လောက်တောင်လောင်နေပါပြီလို့မွန်ဘာသာနဲ့ပြောသွားတာပါဒါနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။နေအိမ်မင်းငိမ့်တပ်ဖို့မော်လမြိုင်မြို့ကနေလာကူမဲ့မိသက်ကားတွေကိုစစ်ကောင်စီစစ်စေးရေးဂိတ်တွေကဖျက်ဆန်းသွားလာခွင့်မပြုဘူးလို့ရွာကန်တွေကပြောပါတယ်။မွန်ကရင်နယ်ဆက်ကော့ကရိတ်မြို့နယ်ကော်ဘင်းရွာမှာနှစ်ရက်ကြာစခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မတ်လ25ရက်ညနေပိုင်းမှာတော့ကော်ဘင်းရွာနဲ့6မိုင်လောက်ဝေးတဲ့တရနာရွာတဲ့စစ်ကောင်စီတပ်တွေအင်အားအများအပြားနဲ့စစ်ကြောင်းထိုးလာပြီးစစ်ရေးအခြေအနေတင်းမာနေတာလို့တရနာရွာကန်တွေကပြောပါတယ်။ကော်ဘင်းရဲစခန်းသိမ်းတိုက်ပွဲပြင်းထန်ကလေးကနေ့စဉ်ဆိုသလိုတရနာရွာအနီးတစ်ဝိုက်ကဂျိုင်းမြင့်ဘေးမှာစိုက်ကတ်ထားတဲ့စစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ရွာကန်တွေက VOA ကိုပြောပါတယ်။နှစ်ဖက်တိုက်ပွဲမရှိပေမဲ့ဓမ္မတတ်ကြီးရွာနေအိမ်မီးမလောင်ခင်မတ်လ29မွန်လွယ်ပိုင်းနှစ်နာရီလောက်ကလေးကစစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးလက်နက်ငယ်အတန်းတီကြားနေရတယ်လို့တရနာရွာကန်တဦးက VOA ကိုပြောပါတယ်မတ်လ26ရက်နေ့ကလည်းနှစ်ဖက်ပြစ်ခတ်မှုမရှိဘဲစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကော်ဘင်းကျေးရွာနောင်ခေရက်ကွက်မှာအနည်းဆုံးကလေးငယ်တို့ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကော်ဘင်းရွာကန်တူဦးက VOA ကိုပြောပါတယ်ကော်ဘင်းကျေးရွာတဝိုက်မှာတော်လန်ရေးပူပေါင်းတပ်ဖွဲ့တွေလှုပ်ရှားနေပြီးတရနာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားပြီးနှစ်ဖက်စီရင်တင်းမာနေစေဖြစ်တယ်လို့ရွာကန်တွေက VOA ကိုပြောပါတယ
်ဘယ်မလဲမုံနဲ့ကရင်စိတကူနေခဲ့ခွာဝဲကခဏမှလောပဲစီးရတယ်တင်းလို့တိနေကြတယ်အချက်တန်တွေပေးနေတယ်မကြမ်းကြဘုံဘုံတို့ချနေမြောက်တယ
်ကော်ဘိန်းဒေသမှာမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး MMSPAD မွန်ပြည်လူမျိုးရေးတပ်မတော် MLA ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကြားပြူစစ်ကြောင်းတပ်ခွဲ3 Lion Battalion အဖွဲ့ဂလုံးစစ်ကြောင်း Drone G2 G3 တပ်ဖွဲ့KNDO တိုင်ရင်6 drone တပ်ဖွဲ့ Alphabet Fix Wing drone တပ်ဖွဲ့နဲ့ Saw Dragon drone တပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလို့ပါတယ်ရှင်ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2022ခုနှစ်နောက်ပိုင်းအနောက်နိုင်ငံတွေအနေနဲ့ရုရှားနဲ့စီးပွားရေးဖြတ်တောက်ဖို့ကြိုးပမ်းနေပေမဲ့ရုရှားရဲ့နျူကလ িয়ার လောင်စာအပေါ်မှီခိုနေရဆဲပဲလို့ဗြိတိရှတော်ဝင်သုတေသီအဖွဲ့ကသုံးသပ်ချက်တခုထုတ်ပြန်လိုက်ပါတယ်။ Henry Richwell သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြပေးပါမယ်ရှင်။
ပြင်သစ်နိုင်ငံမှာနျူကလ িয়ার ဓာတ်ပေါင်းပုံ56ခုရှိပြီးနိုင်ငံရဲ့လျှက်စစ်တပ်3ပုံ2ပုံကိုထုတ်လုပ်ပေးနေတာပါပြင်သစ်ဟာဒီဓာတ်ပေါင်းပုံတွေမှာ3ပုံတန့်စင်မီတာယူရေနီယံတွေကိုရုရှားရှီကနေဝယ်ယူနေရတဲ့အကြီးဆုံးဖောက်သည်လည်းဖြစ်ပါတယ်လို့ London ချေဆိုင်သူတေသနအဖွဲ့တစ်ခုဖြစ်တဲ့ Royal United Service Institute Russia ကအစီအခံစာထုတ်ပြန်ပါတယ်။ရုရှားနဲ့စီးပွားရေးအဆက်အသွယ်ဖျက်ဖို့လှုံ့ဆော်နေပေမဲ့လည်းအနောက်နိုင်ငံတွေဟာသူတို့ဓာတ်ပေါင်းဗိုလ်တွေမှာသုံးဖို့ရုရှားနျူကလ িয়ার လောင်စာကိုမှီခိုနေရပါတယ်လို့သူတေသည်ဒါယာဒိုစီကိုဗာကပြောပါတယ
် Imports
in 22ခုနှစ်စာကလေးကရုရှားစီးရပြင်သစ်တင်သွင်းတဲ့တန့်စင်ပြီးယူရေနီယံတိတိတတ်တာတိုးလာပါတယ်184ရာခိုင်နှုန်းလောက်တိုးလာတာပ
ါဂျာမနီကနေရာတစ်ခုမှာယူရေနီယံတန့်စင်မဲ့စက်ရုံတစ်ခုရုရှားနိုင်ငံပိုင်ကုမ္ပဏီရိုဆန်တန်နဲ့ဖက်ဆက်လှုပ်ဆောင်ဖို့ပြင်သစ်ဓာတ်ပေးကုမ္ပဏီ EDF ကစီစဉ်နေပါတယ်ပြင်သစ်တနိုင်ငံနဲ့တော့မဟုတ်ပါဘူးအမေရိကန်ဂျာမနီနဲ့နယ်သာလန်ကိုပို့တဲ့ရုရှားယူရေနီယံအသေးစိတ်ကိုလည်းအစီရင်ခံစာမှာထည့်သွင်းထားပါတယ
် Russia is still the biggest
ရုရှားကတစ်ကမ္ဘာလုံးမှာတန့်စင်ပြီးယူရေနီယံတင်ပို့တာနဲ့တန့်စင်တဲ့လုပ်ငန်းလုပ်ပေးတာအကြီးဆုံးဖြစ်ပါတယ်တန့်စင်မှုပေးတဲ့ဝန်ဆောင်မှုကတစ်ကမ္ဘာလုံးအတိုင်းအတာအရဆိုရင်44ရာခိုင်နှုန်းရှိပါတယ
်2011ခုနှစ်ကဂျပန်နိုင်ငံကဖူကိုရှိမာဓာတ်ပေါင်းဖို့ပြက်စီးအပြီးမှာနျူကလ িয়ার စွမ်းအင်ပေါ်အားပေးမှုကလည်းကျသွားပါတယ်။ဒါပေမဲ့လည်းကာဗွန်တိုင်းငွေထုတ်လုပ်မှုလျှော့ချရာမှာနျူကလ িয়ার ကိုနိုင်ငံတွေအနေနဲ့ပြန်စဉ်းစားနေပါတယ်။ပြီးခဲ့တဲ့အပတ်ကဘရပ်ဆဲလ်မှာကျင်းပခဲ့တဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီအစည်းအဝေးပွဲမှာနျူကလ িয়ার စွမ်းအင်မှာပြန်လည်ရင်းနှီးမြှုပ်နှံဖို့ခေါင်းဆောင်တွေကဆွေးနွေးခဲ့ပါတယ်။Belgian ဝန်ကြီးချုပ် Alexander D. Kuruga
through that supply chains as fast as possible and also there to disconnect from Russian supply
but ထောက်ပို့လမ်းကြောင်းကိုအလင်းမြန်အံဝင်ဝင်ကြဖြစ်စေဖို့နဲ့ရုရှားစီကထောက်ပံ့တာကိုဖျက်တောက်နိုင်ဖို့ကျွန်တော်တို့ထိန်းချုပ်ဖို့လိုပါတယ်။ကာဗွန်ထုတ်လွှတ်မှုလျှော့ချခြင်းနျူကလ িয়ার စက်ရုံတွေဆက်လက်လည်ဖို့တေချာလုပ်ရပါမယ်။
2023ခုနှစ်မှာရုရှားအနေနဲ့တန့်စင်ပြီးယူရေနီယံတကဘာလုံးကိုဒေါ်လာ 1.8 ဘီလီယံဘူးရောင်းချခဲ့ရတယ်လို့ရုစီကခန့်မှန်းပါတယ်။တရုတ်နိုင်ငံကိုရောင်းချတာတွေလည်းတိုးလာနေပြီးတရုတ်အစိုးရအနေနဲ့တရုတ်တန့်စင်ပြီးယူရေနီယံတွေကိုအစားထိုးပို့ပြီးတင်ပို့ရောင်းချဖို့ရုရှားတန့်စင်ပြီးယူရေနီယံတွေကိုတင်သွင်းနေတာဖြစ်မယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။
Sanctions need to be or any kind of restrictions need to be multilateral.
ဘလို့ပိတ်ဆို့တန်ခတ်မှုမျိုးမဆိုအလုံးဝိုင်းလို့ရပါမယ်။တန့်စင်ပြီးယူရေနီယံထောက်ပို့တဲ့ကိစ္စနဲ့လောင်စာထောက်ပို့ကိစ္စတွေဟာရှုပ်ထွေးတာကြောင့်ရုရှားအနေနဲ့အားနေတဲ့အကွက်ကိုရှာပြီးတော့အနောက်တိုင်းစည်းကွက်တွေမှာတင်ပို့ရောင်းချသွားမှာပါ
။အနောက်နိုင်ငံတွေအနေနဲ့လည်းနျူကလ িয়ার ကိုကိုယ့်ဘာသာကိုယ်လုံလောက်အောင်ထုတ်လုပ်နိုင်ဖို့ကြိုးစားနေပါတယ်။ Cricket စင်ဆက်ရုံကနေတန့်စင်ပြီးယူရေနီယံ30ရာခိုင်နှုန်းပို့ထွက်အောင်ပြင်သစ်အနေနဲ့လှုပ်ဆောင်နေတယ်လို့လည်းနျူကလ িয়ার လုပ်ငန်းအစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်ကုမ္ပဏီ Westinghouse နဲ့ယူကရိန်းကုမ္ပဏီ Anadolu အနေနဲ့လည်းအရှေ့ဥရောပဆိုဗီယက်ခေတ်ကဓာတ်ပေါင်းဗိုလ်တွေကိုထောက်ပံ့ဖို့ဆွီဒင်မှာနျူကလ িয়ার လောင်စာတွေထုတ်လုပ်နေပါပြီခင်ဗျာ
။အိန္ဒိယခြေလက်ဒေသမှာအိမ်တိုင်းရေရရှိရေးတနိုင်ငံလုံးအစီအစဉ်အရရွာခအိမ်တွေမှာဘုံပိုင်တွေလိုက်ပြီးတော့တက်ဆင်ပေးနေပါတယ်။ခြေလက်အတိုက်အဝန်းအတွက်ဓာတ်ကဆုလက်ကြီးတစ်ခုပါ။အိန္ဒိယမြောက်ပိုင်းကရွာတရွာမှာဒီအစီအစဉ်ကရွာသူရွာသားတွေကိုဘလို့ကူညီနိုင်တယ်လဲဆိုတာကိုတော့အင်ဂျင်နာပါစရီချက်ကသတင်းဆောင်မှပေးပို့ထားပါတယ်။ဦးတင်မောင်တန်းကပြောပြပေးပါမယ်ရှင်။
ပဗလီဒေဝီယာအိန္ဒိယမြောက်ပိုင်းဟီမာချယ်ပရိုတက်ပြည်နယ်ခွန်ဆယ်ရွာသူပါရေအတွက်လမ်းလျှောက်ခဲ့ရပုံကိုအခုလိုပြောပြသွားတယ
်အမ်ဘောဒူဆလတ်တေပန်နီ
မနေ့နေ့ညနေအဝေးကြီးသွားရတာပါတစ်ခါရေခက်ဆင်းရင်နှစ်ခေါက်သုံးခေါက်လောက်သွားရပါတယ
်ဒါကလူတိုင်းရဲ့နေ့စဉ်အလုပ်ဖြစ်တာကိုတရားသေးသားဘီရီလန်ကလည်းအခုလိုပြောပါတယ
်ပန်ချေဘောလ်တီလက်ရတီဟီနာဂါရမဲပန်နီကြီး
ချိုးရည်တန့်ရည်အတွက်၅ဘုံ၆ဘုံလိုပါတယ်။ဒီတင်ရတာအလုပ်တစ်ခုလိုပါပဲ
။လူငယ်တဲ့လားအတိတ်ကကသူတို့ရောမှာအိမ်တန်းရေပိုက်လမ်းရောက်လာတဲ့အခါဆက်စပေါ်မျိုးစွာအဝေးကြီးလမ်းလျှောက်ရေခက်ဆင်းရတာအဆုံးသတ်သွားပါတယ်။ဒီတနိုင်ငံလုံးစီစဉ်ကအမေရိကန်ဒေါ်လာအားဖြင့်ဘီလီယံ50ကုန်ကြတာပါ။လူငယ်တဲ့ငါးနှစ်အထိကျေးလက်အိမ်6အိမ်မှတိမ်မဲရေရတာပါ။အခု၄အိမ်မှ3အိမ်ရေရနေပါပြီ။အလုတ်ကတော့မလွယ်လောက်ပါဘူးဒီမာချယ်ပရိုတက်ပြည်နယ်ကမုတ်ဆုံမှုရပါမယ်ရေကဆင်းသွားတဲ့ကြောင့်နှွေးမရေခက်ကြုံရတယ်လို့စောင်းမှလည်းပြဿနာမျိုးရှိပါတယ်ဒရန်ရှာလာရေအရင်းမြစ်ဌာနအင်ဂျင်နီယာချုပ်ဆူရက်မဟာဂျန်ကအခုလိုပြောပါတယ်
merely providing tap was not sufficient. We had to have a regular
and portable one. Bong man tap pe yung ne lo, long la phu bia. Ain nai bong man shi, ya ya ba me. We lan khong phya de niya ri shi do, takhe khe chi ma ba de. Tacho lu myo su niya ri ga, ye ga ma ao, 20 30 centigrade shi de bia. Da chang da ga khe khe de lu ba.
Long gan dui ne ye tan sin se ba de phyan chi yin kun yak ga, ywa se ywa wo ye pe ba de. ဒီကနေ့ကုသယောဂအဖြစ်များတဲ့နိုင်ငံမှာစံရှင်းတဲ့ရေးပေးနိုင်တာအရေးကြီးလာပါတယ်။ရေးရင်းမြစ်ဌာနကရာကက်ရှာမာကအခုလိုပြောပါတယ
်။အဘ70လီတာ per day per person
အိမ်တိုင်းတစ်ယောက်တစ်နေ့လီတာ80နှုန်းနဲ့ရေးပေးပါတယ်
။ရေးပိုက်လိုင်းကြောင့်ပြောင်းလဲသွားတာကိုဗီရီလန်ကအခုလိုဆိုပါတယ
်။အဘကြီးရောကိုကြ
ီးခုတော့ပြဿနာမရှိတော့ပါဘူး။ကောင်းသွားပါပြီ
။ဒေါ်ဒေဝီကလည်းအခုလိုပြောပါတယ်။
पहले तो बहुत काम हो जाता था पानी की वजह से
ससुरोंगा रो ये खा तो आरा तके अलौ पो बारे खुरो चमा ना आरा पो
ये को अखु लो अलवे या ला रो मफ्योंग जा बो लुरे लो ज्वान चिन दुरे गा थ्री पे जा बारे चाउना अक्षे कुमा गा रो ये या ला रा चाउ सा ली ला चै ननाई पो ठ्व ला गे रे लो प्यो बारे
बेशनी गते पानी और कहीं भी आसपास जो वो नल खुला हो तो उसे हम बंद कर देते हैं ताकि पानी की वेस्टेज
ना हो मफि फूबिया भूमाई तो खुबु पुइन ने चनो गा रो पेट लाइ ता बा वे लो तू गा प्यो तो के ना बा एरी पाइपलाइन ने मा ये सेट सी နေ नाइ बो रो ये गु लोडा बे तोंग ने दले ठों गा बो गा अधिक चा चांग बा खन्या चनो तमाउ ता मा
पियो अमेरिकन तन ये द्रिन मेन द्रिन ने ने गु टेलीग्राम लोमु को ये सा मिना मा ले शू सा नाइ मा रे पियो ए टेलीग्राम सा मिना ले सा
t.mnews.ma.join.lo.tc.ya.ma.shin.mingla.mne.khin.ma.shin.view.america.tan.ye.2024.le.kun.ne.mat.24.ye.chata.brin.ne.mne.khin.season.ne.ko.select.thauk.lwin.ne.ba.de.aku.dutiya.bai.ma.ro.jen.si.ne.agasa.season.ko.ma.ja.khin.ma.na.sin.cha.ya.ba.me.aku.ro.edita.ne.sun.ne.kan.season.ma.shin. နေကျဘရစ်တစ်ရှရဲ့သွေးကွဲစနစ်ကြောင်းလို့တစိ့တဒေတာအဖြစ်ပြောနိုင်ပြီးဆီယနာရှင်စနစ်အောက်ပုံမောနဲ့ဆိုင်ခြေပြန့်လာတဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆီယနာရှင်စနစ်လူမြောက်ခေရင်ကိုအလားအလာဘလို့ဖြစ်လာနိုင်ပါသလဲအခုသတင်းပတ်အေဒီတာနဲ့ဆွေးနွေးကြမှာဦးကျော်စံသားကိုမမျှသိအောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်
ပါဦးကျော်စန္ဒရှင်မင်္ဂလာပါပါဦးကျော်စန္ဒရှင်ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီဖြစ်ထွန်းမှုအတွက်ဆီယနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြည်ထနာဘလောက်ထိအရေးပါပါလဲ
ဖေးအရေးပါပါတယ်လူမျိုးစုပြည်ထနာဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြည်ထနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြည်ထနာအားလုံးရဲ့ဇင်းမြစ်ဆွေးနွေးပွဲမှာဖ
ုံးမယ်လို့ပြောနေတဲ့အချိန်မှာပြည်တော်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်သိမ်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တဲ့အချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်။ဇာသိမ်းအရေးကြီးတဲ့ကိစ္စပါ။နောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လည်ဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထူးသတိထားသင့်တယ်လို့ပြောမှာဖြစ်ပါတယ်ညီလေ
းဟာဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တွေသာအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘိုးအစိုးရအနာရော့နယ်ဖျော်ဖျဲဖြစ်သွားအောင်ဆွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုဆွေးခွဲတယ်ဒီစစ်ဘာရီအရေးတော်ကစစ်ပွားမျိုးတည်းဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုဆွေးခွဲလိုက်တဲ့သူတို့ပြဿနာဖြစ်လို့နောက်လွတ်လပ်ရေးရတော့မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားကြတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းဆွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာ တောင်နန်းနေသားနဲ့မြေပြန်ကိုခွဲကြအုပ်ချုပ်တယ်ဒါပေမဲ့အင်္ဂလိပ်တကတော့သူတို့တောင်နန်းနေသားဟာအိန္ဒိယမှာလိုပဲစောပွားတွေရဲ့နယ်ကိုစီကြထားလို့ပဲစီကြအုပ်ချုပ်ခဲ့တာတချမ်းတွေကိုစုပြီးတော့ပဲသူတို့စီကြအုပ်ချုပ်တယ်မြေပြန်နဲ့အုပ်ချုပ်စနစ်မတူဘူးရှိခဲ့တဲ့ဗမာပြည်ရဲ့ဘဟုဆွေးအင်အားရောနယ်ဘုတို့အခုအဲ့လူနေနေနေရာမှာအဆုံးပြုတဲ့တိုင်းရင်းသားတွေကိုစီစစ်သားအဖြစ တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ linguist တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တယ် amateur linguist တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲတယ်ဆိုတော့သူတို့သူတွေသာလုပ်ပြီးတော့လုပ်ခဲ့တာကြီးဖို့တော့လည်းကောင်းတယ်ချင်းတော်မှာဆိုရင်တင်တော့ချင်းတော်ဝင်သွားတယ်တငယ်ချင်းကချင်းတငယ်ချင်းကအဲငါ့ကိုဖြစ်သွားဆိုရင်မင်းပြောလို့မရဘူးမင်းတစ်ခုံးလျှောက်သွားတော့တရားနဲ့တရားတော့မတူဘူးတဲ့လှုပ်ဆက်တာဆိုတော့အဲ့လိုဟာကိုသူတို့ကတမျိုးတမျိုးကြီးသတ်မှတ်လို့ပဲဖြစ်မလဲအဲ့လိုသတ်မှတ်ပြီးတော့ထားခဲ့တယ်အဲ့ဒီသတ်မှတ်ထားတော့ပိုးဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်လူမျိုး135အမျိုးတော်လည်းညာဆိုအကုန်လုံးအဲ့ဒါထပြီးခြားရတော့မှာပဲငါတို့ခွင်းငါတို့ခွင်းဆိုပူပြီးမြလာမယ်ထင်တယ်ဥရောမှာတဖြည်းဖြည်းမြလာပြီဒါလူတွေကြိုက်ချင်မှကြိုက်မယ်ဒီလူစကားပြောရင်တကယ်တော့အဲ့ဒါကိုနှိုက်ကမှားနေတယ်ဆိုတိုင်းသားတွေကိုဒီလူမျိုးစုတွေကိုသူတို့ရဲ့ရင်ကျင်းမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဒါပေးရမယ်ဘ ਹੁ အစုအမှလည်းပဲသူတို့ကိုကူစားပြုမှုအပြည့်အဝပါမယ်ဒါပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ပြည်အမလစ်တိကျခွဲထားပြီးဗုဒ္ဓဘာသာမြန်ခရီးရဆက်ရပုံလို့သတ်ပုံနေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဒါကိုလုံးဝဖယ်ပြစ်နိုင်ဖို့လိုပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီစီးမှုကိုအစိမ့်မပြုဖို့လိုတယ်သူရဲ့ဒီထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွေးသူတို့ဖိနစ်ကျူချဲခွေးမရှိရနောက်တရားစာတာတွေကိုမြန်ပြတာတာသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ငါတို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်းမာတဲ့ဟာသဘောထားရရောပါသွားနိုင်တယ်လို့ထင်ပါတယ
်ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်းနိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနိုင်ကစတင်မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့မှာ MP ဘူးဆင်တို့ကတော့လန်လန်သွားပြီးတော့ဒါဒိုင်ယာစီအုပ်ချုပ်ရေးတို့တချို့ဟုံမှုတို့အဲ့ဟုံမှုတို့ဒိုင်ယာစီတို့တောင်းဆိုခဲ့တဲ့လူကဒါတည်ပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလဗျန်တွေဘာရစာကြီးတွေနိုင်ငံတော်ဥပဒေကိုကျွမ်းကျင်တဲ့အင်္ဂလိပ်အုပ်ချုပ်ရေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတိုးတက်တာကြည့်ပြီးတော့အဲ့လိုတစ်စင်းတိုးတက်ဖို့လိုချင်တယ်။နောက်ပိုင်းမှာဗမာပြည်မှာဒုမအစည်းအရုံးအထူးသဖြင့်ကတော့1930တောင်သူလယ်သမားရေးတော့ဘုံစီးပွားပြက်ကဖြစ်ပြီးနောက်မှာလယ်သမားတွေအရေးဟာသိအရေးကြီးလာတယ်ဆိုတော့အဲ့ဒီဟာတွေနဲ့အတူကျောင်းသားတွေပေါ့လေရောင်တက်သွားကျောင်းသားတွေကစိတ်ပြီးတော့တက်ကြွလာပြီးတော့အဲ့ဒီရေဥစားပေးလာရတယ်တို့မှာအစီယုံပေါ်ပေါက်လာတယ်အစခင်မျိုးဟေးတို့မှာဆူရဖြစ်လာတယ်အမျိုးဘာသာศาสနာဆွဲကုတင်ညာချက်ကိုလည်းပဲစိတ်ပြီးတော့တည်ဆောင်အောင်လုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘမင်းစင်ထရစ်ပေါ့ဗမာကိုကူစားပြည့်တဲ့ဘောမျိုးဖြစ်နေတယ်နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာတို့မှာစခင်မျိုးဟေးတို့မှာဆိုတာမြန်မာတိုင်းနိုင်ငံကိုကူစားပြည့်တဲ့ဘာပဲပြောပြောတချို့ကအဲ့ဒါကိုစိတ်မပါကျင်ကြဘူးနောက်ပြီးတော့အမျိုးဘာသာศาสနာဆိုရလဲပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲသူတို့ကပြောရသလိုပဲနော်အဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဗုဒ္ဓဘာသာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရီးရန်တွေဆိုသူတို့ပဲမဆော်တာမှလဲဆိုတာမျိုးဖြစ်တယ်ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြေကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမချက်ချာရတွေးရပါတယ်ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နေခဲ့ဘူးခုနပြောတဲ့60နှစ်အနာသီမေးနောက်မှာဘာမင်းစင်ထရစ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေကအကုန်လုံးပုံမှန်ထကြွလာကြတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲဒီကမျော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ဘာညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်မှုတွေနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ဒါကြိုးစားစစ်တဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကျင်တတ်ဘူးအဲဒီဆွေးနေရဲ့အခါမှာလည်းပဲစစ်တပ်ကသိထော်လကန်လောက်တယ်ဆိုတဲ့အထောက်အထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲဒီအတွင်းသီးလူကြီးရဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကားတော့ဘူးဒီမှာအဲဒီမှာချင်းဘက်မှာပြင်လဲမှုဘာညာရနေပြီအများကြီးချင်းပြင်ဟာစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မှတ်ထုတ်ဖို့ကြိုးစားပြတ်သွားတဲ့ဘ သတ်မှတ်တာနည်းတယ်လို့တိုင်းသားတွေမြင်ကြတယ်အာ NLD ပါတီကလူတွေကတိုင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရအခါမှာပထမအကြိမ်တွေကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူတို့ individually တူချင်းခေါင်းခေါက်ရွေးတယ်ပါတီကကုစားပြုပြီးတော့ရွေးတာမဟုတ်ဘူးအတိုင်းသားတယောက်ပါရင်ပြီးတော့ဆွေရွေးတယ်ဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုထားကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကုစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီထက်မှကုစားပြုဆိုဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာငါတို့တိုင်းရင်းသားဘယ်ကွန်မတီထဲမှာဘယ်လိုစီမံခံခွဲတဲ့ထက်မှာတကယ်အနာပိုင်တဲ့အထက်မှာဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြတယ်အဲ့ဒါNLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနယ်လာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်တော့ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒစီကောင်းစီခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့လူရင်းပြောင်းသွားတာပဲတဖို့
လက်ရှိအခြေအနေမှာစစ်ကောင်စီက Federal အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောကပြောတာပဲဒီဖက်ဒရယ်စလုပ်ဖို့ကပြစ်စီကြရတာကလေးစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြတ်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြစ်ကတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်ငံရေးဟာသူတို့ထွက်ပေါက်ရှာရတဲ့အထက်မှာလူမျိုးရေးပြဿနာတွေဖန်တီးနိုင်တဲ့အလားအလာတွေအများကြီးတွေ့လာရတယ်။ဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်။အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီတော့တိုက်ဆိုတော့အပြင်းထန်သူတို့ကတော့သတိပေးစာတွေထွက်တာတွေ့ပါတယ်။ဒီလိုလူသွေးခွက်နေတယ်ငါတို့သတိထားမှဖြစ်တယ်။သူနည်း၎င်းပါပဲနေရာတစ်ခါမှာအဲ့လိုဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလိုပရိယမျိုးကိုထွက်ပေါက်ဖြစ်ဆရာနိုင်ရှင်စနစ်မှာဆက်ဆက်လုံခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါသိအရေးကြီးတယ်ဟိုတက္ကသိုလ်မှာဆန္ဒပြပွဲဖြစ်တုန်းကဥပဒေအရေးခင်တုန်းကလားအိမ်မှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ပြည်သူငယ်ဦးမဲထိတဲ့အခါမှာဟိုမှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှတ်မှတ်ရပြောနေကြတာရှိအဲ့လိုမျိုးတွေဆိုတော့တနည်းနည်းသူတို့လုပ်တာတွေလွတ်တက်ပါတယ်သိသိကြီးချမှာဖြစ်ပါတယ်ဆိုတော့စစ်ကောင်စီကလုပ်ပေးမယ်ဆိုတော့တိုင်းရင်းသားတွေလည်းယုံကြားလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလူချင်းနဲ့စိတ်ကြရှိခဲ့ရေဟိုပြည်ထောင်စုဒီတဲ့ခိုင်မြဲရေးဘာညာဆိုရဲကြွကြော်သွားလို့ခဲ့နှစ်ပေါင်းများစွာကြာနေတယ်အခုမှပဲသူတို့အထီးနန်နေတဲ့အခါမှာဒီဟာကိုကျဲကျဲလောင်လောင်ပူအော်လာတာကတော့ယုံလဲလူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံပြန်ဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ခင်ဗျ
ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းရင်းသားတွေကလက်တွဲပြီးတော့ဆီယနာရှင်ကိုတိုက်နေတယ်ဆိုတော့ညီညွတ်ရေးအလားအလာဘယ်လိုရှိပါလဲ
သိကြောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညွညွနဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်လေးလွတ်မြောက်တဲ့နယ်မြေတွေထူထောင်နိုင်ကြပြီဖြစ်တယ်ချင်းတို့ကချင်တရားရောကချင်မှာတည်းများရှိပါလားအဲ့ဒီဒေသတွေကချင်တို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုံမယ်ဆိုရဲသဘောကိုပြောနေရတယ်စိတ်တန်ဖိုးရှိပြီးတော့မျော်လင့် jet တက်ဆရာကောက်ပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အားတက်ဆရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လိုပါတယ်ဗမာပြည်မြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတွေကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတိုင်းသားစီလူမျိုးရဲ့ပြတ်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသုတတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနီဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အဓိကကတော့ဒီပြဿနာနာတာရှည်ရောကြီးပါဖြည်းဖြည်းစေးမီလိုနဲ့ကုလို့မရဘူးကျွန်တော် personally ပုံပေါ်ရမြင်တာကကျွန်တော်မျိုးဆက်စ်လူငယ်တွေ generation z တို့ခါ gen z သူတို့သိအကူပါတယ်ဒီလူငယ်တွေဟာအကုန်လုံးဆွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူဆအောင်လည်းဆွန့်လွတ်ရဲတယ် ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလို့ခြင်းရဘူးအကုန်လုံးတပေါင်းတည်းလုံမယ်ဆိုတော့ခေါင်းဆောင်မှုအခမ်းအနားဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခမ်းအနားအဲတမျိုးကြားလူကြီးတွေသူတို့အမြင်နဲ့ညီပဲလုံနေတာထက်ဒီလူငယ်များရဲ့အတွေ့အခေါ်သိအရေးကြီးပါတယ်နောက်ပုံပြီးအရေးကြီးတာ education ပညာရေးစနစ်ဖြစ်ပါတယ်ကျွန်တော်အများအားပြောတယ်ဆိုလို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြင်နိုင်ရင်တော့လာလာဆက်ပြီးကောက်မယ်လို့မျှော်လင့်ပါတယ်တကယ်လို့ဒီအခွင့်အလမ်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်အလမ်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်30 20ကတော့အဲ့လိုပဲတန်တရာစိုးရမှာကျင်းလင်းနေရအောင်မလို့ထင်ပါတယ်နော
်ဟုတ်ကဲ့ပါဦးကျုံစန္ဒရှင်အခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဆက်ပါဆက
်အခုတော့ဂျန်စီအစီအစဉ်ပါရှင်မြန်မာနိုင်ငံမှာနှိမ့်ကုန်မှုတွေနဲ့ချိန်ရတဲ့ရိုဟင်ဂျာတွေအတွက်အမျိုးသမီးတွေပညာသင်ယူခွင့်ရဖို့ခက်ခဲတာ၊ကျန်းမာအခွင့်အရေးညီမျှမှုမရှိတာတွေကိုရိုဟင်ဂျာလူငယ်ယာစင်အဖက်ကကုလသမဂ္ဂမှာတင်ပြသွားပါတယ်။သူကကုလသမဂ္ဂမှာချင်ပတ်ခဲ့တဲ့ CSW အမျိုးသမီးအရေးညီလာခံဆွေးနွေးပွဲကိုတက်ရောက်တင်ပြသွားတာဖြစ်ပါတယ်။ဖိနှိပ်ကံလူမှုအတိုက်အဝန်းခံနေကုလသမဂ္ဂဆင်မြင့်ကိုရောက်လာခဲ့တဲ့ရိုဟင်ဂျာလူငယ်ကိုဂျန်စီပြည်သက်တဲ့အတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
်။ Hey ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်။ဂျန်စီတို့ဒီတစ်ပတ်မှာတော့ကမ္ဘာကုလသမဂ္ဂမှာလုပ်တဲ့ CSW ဆိုတဲ့အမျိုးသမီးညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့ရိုဟင်ဂျာလူငယ်လေးတယောက်နဲ့စကားပြောထားတယ်။နားထောင်ကြည့်ပါဦး။မောင်နှောင်းမှာနေထိုင်နေတော့ကသူ့ဘဝအခြေအနေကဘယ်လိုရှိလဲ
Was born in outside Mongdo
ကျွန်တော်ကမောင်နှောင်းမှာမွေးရပါကျွန်တော်မွေးခဲ့တဲ့လူမှုပတ်ဝန်းကျင်ကအိုးမဲ့အိမ်မဲ့နဲ့နေရွှန့်ဆွန့်ကထွက်ပြေးရတဲ့အခြေအနေတွေလူမျိုးတုံးတပ်ဖြတ်မှုကိုကျင်းပများစွာခံခဲ့ရတဲ့ပတ်ဝန်းကျင်ပေါ့ကျွန်တော်ဘဝမှာဘယ်တော့မှမေ့မရတဲ့အဖြစ်အပျက်ကတော့ကျွန်တော်အဖေကိုစစ်တပ်ကမတရားလက်ထိတ်ခတ်ပြီးတော့ဖမ်းသွားတဲ့အချိန်လေးအရန်ကိုဝမ်းနေရတဲ့အချိန်ပေါ့မြမပြီမှာတော့ကျွန်တော်မူလာတန်းပညာသင်ခဲ့ရပါတယ်အဲဒီဆုံးကကျွန်တော်မှတ်မိသေးတယ်ကျွန်တော်တို့ကိုကြောင်းမှာခွဲခြားဆက်ဆံတာကိုပေါ့ကျွန်တော်တို့ပတ်ဝန်းကျင်မှာကြောင်းမတက်ရတဲ့ကလေးတွေအများကြီးရှိပါတယ်တချို့ကတော့မိဘတွေကိုယ်တိုင်ကသူတို့ကလေးတွေကိုစစ်တပ်ကဖမ်းခေါ်သွားမှဆိုလို့ကြောင်းမပို့တာတချို့ကြတော့လည်းမိန်းကလေးမလို့ပညာမသင်ခိုင်းတာတွေရှိတာပေါ့အဲ့ဒီတော့ဘာဖြစ်လဲဆိုတော့သူတို့ကပညာရဲ့တန်ဖိုးကိုမသိကြတော့ပါဘူးအဓိကကတော့စစ်တပ်ကိုကြောက်လို့ကြောင်းမလွတ်ကြတော့
သူမိသားစုဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကော့ဘဇာဒုက္ခသည်စခန်းကိုဘယ်လိုမျိုးနဲ့ရောက်လာခဲ့တာလဲ
In 2017 I and my
ကျွန်တော်တို့မိသားစု2019လောက်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြပါတယ်။အဲဒီတုန်းကကျွန်တော်တို့မိသားစုလိုပဲရွန်ဂျာပေါင်း1.2တန်းလောက်ကျွန်တော်တို့နေတဲ့နေရာကနေပြီးတော့ထွက်ခွာဖို့ဖိအားပေးခံခဲ့ရပါတယ်။ကျွန်တော်တို့မိသားစုကကော့ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကိုထွက်ပြေးခဲ့ကြတာပေါ့။တကယ်တော့ကျွန်တော်ကဘွဲရတဲ့အထိပညာသင်ခြင်းခဲ့တာပါ။ဒါပေမဲ့ဒီလိုလူမျိုးတုံးတက်ဖြတ်မှုတွေကိုကြောက်လို့ကျွန်တော်ကြောင်းထွက်ပြီးတော့ထွက်ပြေးခဲ့ရတာပါ။
Influx was the reason that I had to drop off my school.
အခုဆိုရင်သူကကုလသမဂ္ဂမှာလုပ်တဲ့အမျိုးသမီးဆိုင်ရာညီလာခံကိုတက်ရောက်ဖို့အတွက်ဖိတ်ကြားခံခဲ့ရတယ်လေ။ဒီလိုမျိုးဒီဒုက္ခသည်စခန်းကနေပြီးတော့ကမ္ဘာကုလသမဂ္ဂဆင်မြင့်ပေါ်ထိရောက်အောင်ဖိတ်ကြားခံခဲ့ရဖို့အတွက်သူဘယ်လိုတွေကြိုးစားခဲ့ရလဲ
။ I tried my best.
ကျွန်တော်ကန့်နေမှနေတဲ့အချိန်တစ်လျှောက်လုံးခက်ခဲဖြစ်နေတဲ့သူတွေကိုကူညီနိုင်ဖို့အတွက်ကြိုးစားခဲ့ပါတယ်။သတင်းတောက်အလုပ်ကိုလည်းကျွန်တော်လုပ်ခဲ့ပါတယ်။တန်ကောင်းထောက်မလို့ကျွန်တော်တို့မိသားစုအမေရိကကိုရွှေ့ပြောင်းချီချခွင့်ရခဲ့ပါတယ်။အဲဒီမှာကျွန်တော်စိတ်ပိုင်းဆိုင်ရာပို့ပြီးတော့ကြံ့ခိုင်မှုတွေရလာပါတယ်။ကျွန်တော်လွတ်လပ်စွာပြောဆိုခွင့်ပညာသင်ယူခွင့်လည်းရခဲ့ပါတယ်။အဲဒါတွေကပဲကျွန်တော်ကိုပိုကောင်းတဲ့အရာတွေကိုလုပ်နိုင်ဖို့အတွက်တွန်းအားပေးခဲ့ပါတယ်။မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ပြီးတော့ရွန်ဂျာအရေးပြောဆိုခဲ့ပါတယ်။ပြီးတော့အခုကုလသမဂ္ဂမှာကျင်းပနေတဲ့အမျိုးသမီးညီလာခံကိုဥရောပသမဂ္ဂ EU ကတစင်ဖိတ်ကြားတာကိုကျွန်တော်တတ်နေပါတယ်။အဲဒီမှာလည်းကျွန်တော်တို့ပတ်ဝန်းကျင်မှာတွေ့နေရတဲ့ကြားမမညီမျှမှုတွေအကြောင်းကိုပြောသွားမှာပ
ါ
။သူကအမျိုးသမီးအရေးကိုဘာကြောင့်မလို့စိတ်ဝင်စားခဲ့ရတာလဲ
you know like in my community girls are not prioritized to go to a school and they are not motivated
ကျွန်တော်ရွှေကြအတိုင်းဝိုင်းမှာဆိုရင်မိန်းကလေးတွေကပညာသင်ဖို့ဘယ်တော့မှဦးစားပေးမခံရပါဘူးမိဘတွေကိုယ်တိုင်ကသမီးမိန်းကလေးကိုပညာသင်ခွင့်ပေးဖို့အတွက်စိတ်အားထက်သန်မှုတွေမရှိသလိုအပြင်ထွက်ခွင့်လည်းမပေးပါဘူးပြီးတော့သူတို့ကိုငငယ်ရွယ်ရွယ်နဲ့ဖိအားပေးပြီးတော့လက်ထပ်ခိုင်းသလိုဘာမို့တဲ့အကြောင်းပြချက်တွေနဲ့လဲခွာရှင်းခိုင်းကြပြန်ပါတယ်တကယ်တော့မိန်းကလေးတွေမှာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးရှိပါတယ် Tiket kala mah dilum yuk lakukan misi bau. Jama dan tu ni mabu. Mengelir penjara tenjaga ini jabu. Terus yang naga mah syuyang lu tau panai bunai. Terus tambuh gu terus nahlai nampu channel lu tau mawa.
For me, what you do and for everybody to like.
To work for gender equality.
There's lots of people in Myanmar.
เนี่ยมาเสร็จได้ยะยูนิฟอร์มน้องเปย์หมดเว้ยเนี่ยสมุทรทั้งคันนี่ล่ะวะตรุนี่บดุมาเสร็จได้แท้ก็มวนเย็นจ้าวะตรุกูเตียวนสมุทรทั้งผิดจ้องถอดท้ามาปะเว้ยเนี่ยอติ้งเจ็ดค้านน่ะอ่ะเตียมาตะหมู่ไม่ใช่เลยเลุ่ยเลยเปล่าจังมา
Then it is not fair to hold them to join military
จนอคุทับปูพี่รอรุนจาอี้ฤดูก็สร้างยั่วตั้วมาวะ Sunubari Malay Runja Yiri Wood, Chino Dita Pubiro, Chejalong Pion and Buddha, Chusa Dama.
I'm raising my voices in different kind of conventions.
Gen Zero, it is a car at Laubeno, Shidabad de Malay, Gen Zero, the Gen Zishini Ramulu, Sasa, Sanji Java, Tata.
Bigger Yapanga Kazaka, Slovakian, Austria, Roya, Chichi, Chisan Puema, Nanganaka, Polomborima, Kaba, Mianzongo, Twin UK Party, Liverpool, then Nibia, Pi, Loku, Yaraha, Emetri, Letri, Pilakeda, Lu, England, Nibia, How, Erasing Up, Yopare, Parrots, Olympic, Pianbo, Etiopian Simurego, Pienden Hangama, Shen Honet, Losang, Nitabare, Dilu de Bad, Dwin Axa, Driniguro, Koyananga, Susie, Tinset, Tabare, Shen.
မင်္ဂလာပါကျွန်တော်ရန်နိုင်ပါဖီယိုရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာတော့2024ပဲရစ်အိုလံပစ်ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုအချိန်ဟုန်နဲ့လှုပ်ဆောင်နေပြီဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့ကတော့ပြင်သစ်နိုင်ငံအရှေ့မြောက်ပိုင်းမှာထွာမြို့မှာအိုလံပစ်မိရှူရိုင်းတဲဆောင်တဲ့အစားလေးကျင်းမှုတွေကိုလုပ်ခဲ့ကြပါတယ်အိုလံ Manda Conyuni Davare.
Ça fait découvrir le patrimoine de.
ဒေါ်လာမေမီရှူလိုက်ဟာလာမေမေလာရှေ့အနေမှာတော့ဂရိနိုင်ငံကနေပြင်သစ်နိုင်ငံမှာဆေးမြုပ်ကိုစတင်ရောက်ရှိလာမှာဖြစ်ပြီးတော့အဲ့နောက်မှာတော့မီရှူလိုက်တဲမဲ့သူ1000တထောင်ကနေသစ်နိုင်ငံတဝန်းကမြို့ပေါင်း66လေးမြို့ကိုလှည့်လည်တည်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာဒီဘက်ဘောလုံးပွဲတွေမှာတော့နိုင်ငံကဘောလုံးပွဲတွေကိုကစားခဲ့ကြပြီးတော့အသေးစိတ်တစ်ချို့လဲထိတိုက်တွေ့ခဲ့ကြသလို
bay pika ni ma tuen ni tegur ni ni. Prasoga ni ya dobarai. Prasoga gogo ro dudia bay ma luzau buanare. Atas sakunan ni iya prasoga Tyson mu Andrika tuen ni apa. England ni ha di buat show ni dia tuan nasi tu buat zat show buat mesir sanjing le. Biar doa ke barai. Nikau ni engkau bolong bolong matu jara kara, kaba mianzong gori ku, tuai ni engkau jara, pi bare. Bikin masalah nasional ni engkau, Slovakia ni Austria ru puai ma, Austria ke dalam ma Christoph Baumgartner ha, kui ni ma sabi bo baby dana, Slovakia ke dalam ma tuan la ku jopia biro, bigo tei meyau ke area api yang bagan ni, kandung kira kuya doa ke bare. Di Goa, cing apa? Boleh cing cawasan jauh, konsekan orang mah Goa yang dua raja. Dengan kita boleh mah Goa, amian zon Goa pih, madam yang dua kebarai. Nanti boleh ni mara, Euro nanti orang nusa lihat apa la Asia, Germany kah, atau penting dengan niom yang mah zaga biro. Di boleh mana nanti Goa amian zon Goa ni dekat, dekat Goa tuan kebarai. Di boleh masa bebo baby yang nampak zaman kuen lu Tony Cruz kah, sih goten belai dah. Banyak guna Lu Florian Wolfska, nasang agak ekwaga ni. Kan tu yang kira apa? Di Goa, konsekan jauh-jauh lama Goa itu orang jauh. Nengen kah boleh marah dunia niangzong Goa pi madang mulai barai. Lisa Goa ni marah Germany baga kai hawaska. Germany dua dunia Goa ni kah payah lo. Germany kah nausau mah. Pintu guna Goa mesin ni nengen kah barai. Pintu tengok naya lagi deh bawa Germany ni pi Julian Nagelsmann marah.
Erleichterung weiß ich nicht, weil es kein spiellos um Punkte geht oder ums Weiterkommen geht, aber generell bin ich schon sehr glücklich, dass die Mannschaft so aufgetreten ist.
Dilo nein ja leider etwas seltsam da ja ja la mehr la oder ich noch mit dabei. Da bin ich ja noch den Gesamtbund, Kulo tue ja etwas, ich noch bei war. Na dann ist das doch nicht kaum bei den anderen. Ich noch auch den ja Chega dort auch bei ja kann doch. Kulo nein ja leider etwas, ich noch Gesamtmari etwas la war. Du lo ja seltsam kaum wie die bei nein etwas, du lo gut jung jung ja sie
Il
faut l'accepter, ça ne fait pas plaisir. Et puis, même s'il vaut mieux avoir ça là aujourd'hui,
il y a un moment où 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 il y a un moment où
ကျွန်တော်ကစားသမားတွေကိုကျွန်တော်အပြစ်မပြောပါဘူးဒါပေမဲ့ဒီနေ့လို့ပွဲမျိုးကစားဖို့အတွက်တော့ကျွန်တော်တို့ရဲ့အနေထားကအစဉ်အသင့်မဖြစ်သေးပါဘူးနံပါတ်ကြီးအသင်းတွေကလည်းခြားပွဲစဉ်တွေမှာတော့နယ်သာလန်ကစကော့တလန်ကိုလေးဂိုးဂိုးမရှိတဲ့နိုင်ပြီးအာဂျင်တီးနားကအယ်ဆယ်ဗာဒေါ်ကိုသုံးဂိုးဂိုးမရှိတဲ့နိုင်လိုက်တာကြောင့်စပိန်သင်းဟာ15ပွဲစတိုက်ရှုံးပွဲမရှိတဲ့စာချိန်ပြတ်သ
ခြေစမ်းပွဲတွေနဲ့တူနောက်ထပ်စိတ်ဝင်စားစရာပွဲတစ်ခုကတော့ဒီဦးသင်းကနာမည်ကြီးကံဝင်ကစားသမားဟောင်းကြီးတွေနဲ့ Ajax Amsterdam တို့ကဒီကံဝင်ကစားသမားကြီးတွေကစားတဲ့ပွဲဖြစ်ပြီးတော့ဒီပွဲမှာတော့လီဗာပူးက3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ဒီပွဲမှာထူးခြားတာကတော့ကန်ဆာရောဂါနောက်ဆုံးဆင့်ကိုရောက်ပြီးအသက်ရှင်ဖို့အသိမကျန်တော့တဲ့အင်္ဂလန်နီးပြဟောင်းစပန်ယူရန်အရစ်ဆန်ဟာဒီပွဲမှာလီဗာပူးအသင်းရဲ့နီးပြဖြစ်တဲ့တာဝန်ယူသွားခဲ့တာဖြစ်ပါတယ်လေဝူးသင်းရဲ့နီးပြရခင်ကလော့ဒ်တို့ဘက်ကသူ့ကိုဒီပွဲမှာနီးပြလုပ်ဖို့ကမ်းလှမ်းခဲ့တာဖြစ်ပြီးတော့အခုလိုလေဝူးနီးပြဖြစ်တဲ့ဒီပွဲမှာတာဝန်ယူခဲ့ရတာဟာသူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်လို့အင်္ဂလန်နီးပြဟောင်းအရစ်ဆန်ကပြောပါတယ
် Well it's like a dream and I could never dream about that but when I was
ဒါအိမ်မက်တခုလိုပါပဲကျွန်တော်ဘယ်တော့မှမျက်ခွင့်မရခဲ့တဲ့အိမ်မက်တခုပါကျွန်တော်နီးပြလုပ်ခဲ့တော့ကကျွန်တော်ရဲ့အိမ်မက်ကတနည်းကြရင်လီဗာပူးအသင်းကိုနီးပြလုပ်ဖို့ပါဒါပေမဲ့မဖြစ်ခဲ့ပါဘူးတခါတော့ကျွန်တော်တို့ဆွေးနွေးမှုတချို့လုပ်ခဲ့ပြီးနီးနီးဆက်ဆက်ဖြစ်ခဲ့တာတွေတော့ရှိခဲ့ဘူးပါလေအခုလိုမျိုးဒီပွဲမှာအသင်းရဲ့နီးပြလုပ်ခွင့်ပေးလို့လီဗာပူးအသင်းကိုကျေးဇူးတင်ပါတယ
်အရစ်ဆန်ဟာအင်္ဂလန်နီးပြဖြစ်တဲ့2001ကနေ2006ခုနှစ်ထိတာဝန်ယူခဲ့ပြီးတော့2001နဲ့2006ကမ္ဘာဖလားယူရို2004ဥရောပဖလားတွေမှာအင်္ဂလန်တင်းတဲ့ကွာတော့ဖိုင်နယ်အထိတက်ခဲ့တာဖြစ်ပါတယ်ခင်ဗျာမက္ကိုနိုင်ငံမှာကျင်းပခဲ့တဲ့ဝါနာဟော2 Red Bull Spain ပြိုင်ပွဲမှာတော့ Colombia နိုင်ငံက Juan Pablo Vélez ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒုတိယအကြိမ်မှာ Guanaha 2 Murici Jan ဂုံးစင်းဒီ Mountain Spain ပြိုင်ပွဲကို Marshall 24ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေဟာ Guanaha 2မျိုးကတိုက်ကြိုတိုက်ကြားတွေကနေအခက်အခဲတွေကိုဖျက်ပြီးတော့ခက်ခဲဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ဒီ Spain ပြိုင်ပွဲကိုတော့ပရိသတ် 12,000 ကျော်လာရောက်ကြည့်ရှုအားပေးခဲ့ပြီးတော့ Colombia နိုင်ငံကအသက်20အရွယ် Juan Pablo Vélez နဲ့ကသူနဲ့တနိုင်ငံတည်းသား Sebastian Hogan ကို3.35 seconds နဲ့ကပ်ပြီးတော့ပုဂ္ဂတိကအနိုင်ရသွားခဲ့တာဖြစ်ပါတယ
်။ဟောပဲ algo muy difícil hoy clasificarse
ဒီနေ့ပြိုင်ပွဲကအရန်ခက်ပါတယ်။ပြိုင်ပွဲမစခင်အချိုးစံချိန်တွေယူကြတုန်းကတော့အားလုံးကလည်းစံချိန်တွေကောင်းပြီးကျွန်တော်ကဒုတိယချိန်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးဖိုင်နယ်မှာတော့ကျွန်တော်နိုင်လိုက်ပါတယ်။ဒါကကျွန်တော်အတွက်တော့မက္ကဆီကိုမှာဒုတိယအချိန်ပြိုင်တာပါ။မနစ်တုန်းကတော့ကျွန်တော်စပိန်မှောက်သွားလို့မနိုင်ခဲ့ပေမဲ့အခုတော့အကောင်ဆုံးလုံးနိုင်ခဲ့လို့ကျွန်တော်နိုင်လိုက်ပါတယ်
။နောက်တစ်ချိန် Red Bull Mountain စပိန်ပြိုင်ပွဲကိုတော့အီတလီနိုင်ငံမှာလာမယ့်အော်တိုဘားလာကျရင်ကျင်းပသွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။အခုတော့သတင်းချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့လာမယ့်သတင်းပတ်ထဲပြင်သစ်နိုင်ငံပါရီမှာတွေ့ဆုံချိန်ယူကရိန်းနဲ့ဂါဇာရေးကိုအဓိကဆွေးနွေးမယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာသတင်းထုတ်ပြန်ထားပါတယ်။2019ခုနှစ်တုန်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်တဲ့အထိဖြစ်ခဲ့တယ်ဆိုပြီးဆွဆွဲခံရတဲ့ရခိုင်မြောက်ပိုင်းကနေမြေရှင်းလင်းရေးမတိုင်ခင်ကတည်းကရိုဟင်ဂျာတွေအပေါ်အမုန်းစကားတွေဖြန့်ချိနေပြီးအဲ့ဒီလိုလှုပ်ဆောင်နေတဲ့ Facebook လူမှုကွန်ရက်စာမျက်နှာဒါဇင်နဲ့ချီရဲ့နောက်ွယ်မှာမြန်မာစစ်တပ်ရှိနေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကဗုဒ္ဓနေ့မှာထုတ်ပြန်လိုက်ပါတယ်စစ်မှုထဥပဒေနဲ့ပထမဆုံးခေါ်ယူမဲ့အပတ်စဉ်မှာကိုယ်သဘောဆန္ဒအရဝင်ရောက်သူတွေသာပါဝင်မှာဖြစ်ချောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗုဒ္ဓနေ့မှာပြောပါတယ်စစ်ကောင်စီဟာစစ်မှုထဥပဒေကိုအသက်သွင်းဖို့ကြိုးပမ်းပြီးနိုင်ငံတော်ကအယက်သားတွေကိုထိခိုက်စေတဲ့အတ္တမလူသူစုဆောင်းတဲ့ပုံစံလုပ်ဖို့ကြိုးစားနေတယ်ဆိုပြီးကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတော့သတိပေးထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ညပိုင်းထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။